နဂိုတိုင်းပြည်မှာဖြစ်တော်တဲ့ကဝရာသီဥဒုအပြောင်းလဲကြောင့်ပင်လယ်ရေမျက်နှာပြင်ပိုလို့မြင်းမြန်ဆန်းဆန်းတက်လာပြီးကဘာသမုတ်တရာရေတွေပူနွေးလာတာမို့ဖန်လုံအိမ်ဓာတ်ငွေတွေရှော့ချမလားဓာတ်မမို့မြို့တွေရွာတွေပင်လယ်ရေအောက်မှာပျောက်သွားတာမြစ်တွေရေခမ်းကုန်တာအနဝါသရဝါတွေအပင်တွေပျက်စီးဆုံးရှုံးကုန်တာကြည်မလားဆိုတာရွေးချယ်ရမယ့်အနေအထားရောက်နေပြီလို့သစ်ပံပညာရှင်တွေကသတိပေးလိုက်ပါရဲ့လူချင်းလောင်စာတွေလောင်ကျွမ်းနဲ့ခေရတန်းကရပ်ဖို့ကဘာတဝန်းကတန်းနဲ့ချီတဲ့လူငယ်တွေဆန်းနှပြပြီးရပိုင်ရင်တွင် IPCC ရာသီဥတုပြောင်းလဲခြင်းဆိုင်ရာအစိုးရချင်းစုံညီအဖွဲ့ကအပိပတ်အစဉ်ကန်စားတစောင်းထုတ်ပြန်ပါတယ်။အခြေခံကြကြအင်တိုက်အတိုက်စူးစမ်းကြရင်ကဘာကြီးပူနွေးလို့အဆိုးအဝါဆုံးကြုံရမယ့်ပြဿနာတချို့ကိုရှောင်လွှဲနိုင်ကောင်းရှောင်လွှဲနိုင်ပွဲရှိသေးတယ်လို့ပညာရှင်တွေကပြောပေမဲ့ဘလုံးရင်အနိပင်ဓာတ်မွေတွေကိုရှော့မချနိုင်ရင်ဘူမိယူပစနစ်ဟန်ချက်ကကြပြောင်းကြပြန်ဖြစ်မယ်လို့ပြောပါတယ်။ဘူမိယူပစနစ်ဟန်ချက်ဟာသမုတ်တရားတွေနဲ့ကမ္ဘာရေခဲပြင်ဒေသတွေကိုထိန်းထားတာပါ။လူသားတွေရဲ့စွမ်းရည်နဲ့ခရီးစနစ်နဲ့လိုက်လျောညီထွေလုံနိုင်တဲ့ကဏ္ဍနဲ့ရာသီဥတုပြောင်းလဲတဲ့အချိန်ဟုံးကဏ္ဍနှစ်ခုကြားလူဆွေးနေရပါတယ်လို့လည်း IPCC ဥက္ကဋ္ဌဟိုးဆောင်လီကပြောပါတယ်။ကဘာကြီးပူနွေးလို့ရင်ရုံးဆုံးကရေခဲတွေပျော့ဆင်းပြီးမြစ်တွေချောင်းတွေကတဆင်ပင်လေတယ်စီးဝင်လာမှုပင်လေရေမျက်နှာပြင်မြင့်တက်ရတာပါအေရာရီမြစ်ကိုရေပင်းနေတဲ့တိဘက်ကုန်းမြင့်လွင်မြင့်ကရေခဲပြင်တွေကိုတတ်တရဝင်ရုံးဆုံးလို့တင်စားပေမဲ့နှစ်ယောက်တည်းနေခြင်းနဲ့တချင်းတည်းမှာကြားရတဲ့ဝင်ရုံးဆုံးဒေသကိုပဲအတိများလို့မြန်မာနိုင်ငံနဲ့ဝင်ရုံးဆုံးမနည်းစားလှဘူးလို့လည်းထင်စရာရှိပါတယ်တကယ်တော့နီနီဝေဝေဖြစ်လာရင်တကဘာလုံးအကျိုးသက်ရောက်မယ်လို့ IPCC ဥက္ကဋ္ဌ Awesome League ကသတိပေးတာပါ
The ocean and crustosphere the frozen parts of the planet might feel very remote
ကဘာမြေကြီးကအေးကင်းနေတဲ့သမုဒ္ဒရာတွေနဲ့အေးလွန်ရဝင်းတွေကအဝေးကြီးမှာရှိတယ်လို့အချို့လူတွေကတွေးပေမဲ့ကြရက်ကကျွန်တော်တို့အလုံးကိုသက်ရောက်ပါတယ်ရာသီဥတုရိတ်ခါနဲ့ရေစွမ်းအင်ကုန်သွယ်ရေးတည်ယူပို့ဆောင်ရေးကျမရေးဒုက္ခချမ်းသာယဉ်ကျေးမှုကိုယ်ပိုင်လက္ခဏာစတာတွေတဲ့သမုတ်တရားတွေနဲ့အေးလွန်ရဝင်းတွေကကဘာမြေပေါ်ကသက်ရှိအလုံးအတွက်အလွန်အရေးပါပါတယ်လို့ပြောသွားတာပါ IPCC အစင်ကားစားရေးသူတွေနိုင်ငံအစိုးရကိုယ်စားလှယ်တွေဟာအပ်စတောင်ဒန်းနဲ့ညီတဲ့ပင်လယ်ကြားမှာရှိတဲ့မော်နိုကိုမှာတွေ့ဆုံကြပြီးဒီအစင်ကားစားအပိတ်ပ်ပုံ28နာရီကြာအခြေအလဲဆွေးနွေးကြပါတယ်စက်တင်ဘာ24ရက်မှာအပိသနိုင်မှုပညာရှင်တရားကျော်ဟာပညာရေးဆိုင်ရာစာတမ်း 9,000 ကိုစီးစီးညံ့ညက်ကြီးနှစ်နှစ်ကြာလေ့လာပြီးအစိမ်းကစားကိုပြုစုထားလဲဖြစ်ပါတယ်။သမုတ်တရားတွေပူနွေးလာတာ Greenland နဲ့ Antarctica ရေခဲပြင်တွေမြန်မြန်ဆန်းဆန်းအေးပျော်လာတာနဲ့ညီနစ်နဲ့တောင်မြင့်ဒေသတွေကလူသန်း 1,000 နဲ့ 3,000 ကျော်အတွက်ရေပေးနေတဲ့ရေခဲမြစ်တွေကျုံကျုံလာတာတွေကိုဖော်ပြထားတဲ့စာတမ်းတွေကိုလေ့လာတာပါ။ကပုန်နဲ့ဒီနှုံးတိုင်းလေလူတွေရောက်နေ2100ပြည့်နေရောက်မှာပင်လေရေမျက်နှာပြင်3.3ပေမြင့်တက်လာမယ်လို့အစင်ခန်စာကခန့်မှန်းပါတယ်။ဒါဟာ20ရာစုကထက်ဆယ်ဆမြင့်ပါတယ်။အေရီဂင်းကန်နဲ့ရန်စီမြစ်ကြီးတွေပါဝင်မြစ်ကြီးဆယ်စင်းကိုရေပိတ်နေတဲ့ဟိမဝန္တာကရေခဲမြစ်တွေဟာလည်းကပုန်တွေထုံမြဲထုံနေရင်ကြခမန်းလေးလေးဆုပ်ယုပ်ကုန်မှာမို့အရှတခွင်ရေရနေတဲ့သဘာဝဖြစ်စဉ်ထိခိုက်ရပါမယ်။ဒါကြောင့်လေကာဗွန်ဒိုင်အောက်ဆိုက်လျှော့ချဖို့ကမ္ဘာကကြိုးပမ်းနေတာပါ။ကမ္ဘာမှာအမေရိကန်ပြည်ထောင်စုအိန္ဒိယနဲ့တရုတ်နိုင်ငံဟာဘလုံးရင်ဓာတ်ငွေအများဆုံးထုတ်လွှင့်နေပေမဲ့လျှော့ချဖို့လုံးဝဒါမှမဟုတ်လုံးလနည်းငယ်ပဲထုတ်တယ်လို့ဆိုပါတယ်။အကြောင်းမလျော်စွာပဲမြန်မာနိုင်ငံဟာဒီသုံးနိုင်ငံနဲ့အိန္ဒိယနဲ့တရုတ်နိုင်ငံကြားမှာအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံဖြစ်နေပါတယ်ရှင်။